မြန်မာနိုင်ငံမှာနှစ်စဉ်လူ3သိန်းကနေ2သိန်းခွဲအထိဖြစ်နေတဲ့ညက်ဖျားယောဂါကို2030ခုနှစ်ကျရင်အမြင့်ဖြတ်နိုင်ရေးအတွက်မြန်မာဘက်ကတနိဋ္ဌာန်ချပြီးနိုင်ငံတကာဘက်ကလည်းဝိုင်းဝန်းကူညီဖို့ရှိတယ်လို့မြန်မာနဲ့အမေရိကန်အရာရှိတွေကကြေညာလိုက်ပါတယ်။ဒီယောဂါတိုက်ဖြတ်ရေးအတွက်လာမယ့်15နှစ်မှာတစ်နှစ်ကိုဒေါ်လာတန်80လို့အပ်မှာဖြစ်ပါတယ်။မြန်မာနဲ့အမေရိကန်အစိုးရအရာရှိတွေအပါအဝင်မြန်မာအတိုက်ခံတွေနဲ့တိုင်းရင်းသားကျမရေးအဖွဲ့တွေပါတက်ရောက်ခဲ့တဲ့ညက်ဖြားတိုက်ခတ်ရေးဆွေးနွေးပွဲကိုဝါရှင်တန်မြို့တော်မှာဩဂုတ်လ3ရက်နေ့မှာကျင်းပခဲ့ပါတယ်ဒီအကြောင်းကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင
်ဒီနေ့လာနေ့ကကျင်းပခဲ့တဲ့ဒီမြန်မာနိုင်ငံညက်ဖြားတိုက်ခတ်ရေးဆွေးနွေးပွဲအကြောင်းသတင်းကြေညာချက်ထုတ်ရမှာဒီမတူတဲ့နိုင်ငံရေးလူမျိုးရေးအဖွဲ့တွေအားလုံးကထူးထူးခြားခြားသဘောတူညီမှုတွေရလိုက်တာကိုမိမောင်းထုတ်ပြထားပါတယ်မြန်မာနိုင်ငံဘက်ကကျမရဲ့ဒုဝန်ကြီးဒေါက်တာသိန်းသိန်းထေးဦးဆောင်တက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲကို CSIS လို့အတူကောက်ခေါ်တဲ့ဝါရှင်တန်ခြေဆိုင်နိုင်ငံတကာမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာနကပဋိကာဦးဆောင်ကျင်းပပေးခဲ့တာပါ American သမ္မတရဲ့ငှက်ဖြားတိုက်ဖျက်ရေးအစီအစဉ်ဦးဆောင်သူတွေနဲ့ American စစ်တပ်ဘက်ကငှက်ဖြားဆိုင်ရာအရာရှိတွေပါတက်ခဲ့တဲ့ဒီဆွေးနွေးပွဲမှာကမ္ဘာကထလုပ်ပေးတဲ့နောက်တစ်ဖွဲ့ဖြစ်တဲ့ Maryland စစ်တပ်ကတို့ရဲ့ Institute of Global Health ကကမ္ဘာကျန်းမာရေးဆိုင်ရာအဖွဲ့ကမြန်မာနိုင်ငံငှက်ဖြားတိုက်ခိုက်ရေးဆိုင်ရာသုတေသီဒေါက်တာမြေမြညွန့်ကလည်းဥဆောင်ဆွေးနွေးပေးခဲ့ပါတယ်။မြန်မာအဓိကတိုက်ခိုက်ပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့အကြီးတန်းကျန်းမာရေးအကြံပေးဒေါက်တာသူမျိုးဝင်းလက်တက်တဲ့ဒီဆွေးနွေးပွဲရဲ့ထူးခြားမှုကိုဒေါက်တာမြေမြညွန့်က
ဖွဲ့ပေါင်းမြောက်များတော့ပေါ့နော်။ Ministry 3ခုပါတယ်။ဆိုရဘက်က Parliamentarian တွေပါတယ်။ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတယ်။ဒိုင်းသားအဖွဲ့စည်းတွေကသုံးဘွဲ့ပေါ့နော်ကရင်ရယ်ကရင်နီရယ်ရှမ်းရယ်ဟိုအဲ့လိုမျိုးအားလုံးပူးပေါင်းပြီးတော့ဆွေးနွေးကြပြီးတကယ်ကိုကောင်းချင်းဆိုင်အဲရိုးသားစွာနဲ့ပြောဆိုဆွေးနွေးပြီးတော့ရလာတဲ့အဖြေအနော်နိုင်ငံရေးအခြေအနေတွေဘယ်လိုပဲဖြစ်နေနေဒီငှက်ချတိုက်ချက်ရေးကိုအားလုံးလက်တွဲပြီးတော့လုပ်မယ်လို့ဖုံးဖြက်လိုက်တဲ့ဟာအင်မတန်မှအရေးကြီးတယ်လို့ကျွန်မမြင်ပါ
တယ်ဒါအပြင်ဒီဆွေးနွေးပွဲအကြီးညာချက်ထဲမှာလည်းမြန်မာနိုင်ငံမှာငှက်ဖြားဖြစ်နှုန်းတင်နှုန်းကျဆင်းလာတာဟာထူးခြားတဲ့တိုးတက်မှုဖြစ်တယ်။အာဆီယံအဖွဲ့ဝင်ဖြစ်တဲ့အညီ2030ရောက်ရင်ငှက်ဖြားအမြင့်ဖြတ်နိုင်ဖို့တန်တိထန်ချလာတဲ့အပေါ်ခုလိုမတူတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်ကြရင်နိုင်ငံတကာဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေမြှင့်တင်ဖို့ရှိတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မို့ဒီဆွေးနွေးပွဲကရလာတဲ့ထူးခြားတဲ့တက်ရောက်မှုပေါ်ဒေါက်တာမြေမြညွန့်ကဆက်ပြီ
းငှက်ဖြားတိုက်ချက်ဖို့ဆိုတာတူးတယောက်တည်းလုပ်လို့လည်းမရဘူး။အဖွဲ့စည်းတစ်ခုတည်းလုပ်လို့လည်းမရဘူး။ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဖွဲ့စည်းတဲ့အားလုံးဘသူပဲအစိုးရနေရာမှာရောက်နေပါစေဒီဖွဲ့စည်းတဲ့အားလုံးပူးပေါင်းပြီးတော့လုံမှဖြစ်မယ်ဆိုတဲ့ဟာကိုကျမတို့လူတိုင်းနားလေတယ်เนาะဒါတကယ်ကိုဒါပထမဦးဆုံးအစ်စ်မယ်ရှိပါသေးတယ်ပထမဦးဆုံးအစ်စ်မှာအားလုံးကနေပြီးဒီပြဿနာတွေရှိတယ်เนาะဒီပြဿနာတွေကိုအားလုံးပေါင်းပြီးဖြေရှင်းမှဖြစ်မယ်ဆိုတဲ့ဟာပထမဦးဆုံးအဆင့်ကိုရောက်မှနောက်တစ်ဆင့်ကိုထပ်ပြီးတော့သွားဖို့ဖြစ်နိုင်မယ်ဆိုတဲ့ဟာအင်မတန်မှအရေးကြီးတယ်လို့ကျမရဲ့စိတ်ထဲမှာမြင်ပါတယ်။အခုလောလောဆယ်မှာဆိုလို့ရှိရင်ကျမတို့ Ministry 3ခုပါတယ်။ဒါပေမဲ့ကျမတို့အကုန်လုံးနားလေတယ် Ministry 3ခုလည်းနဲ့မပြီးသေးဘူး။ဒီမြင့် Ministry ကိုလည်းထည့်ဖို့လုပ်မယ်။နော်ပေါ်ဆက်မြတ်တာတက်ဖြစ်ရေးလုပ်မယ်ဆိုရှင် Government ပဲဖြစ်ဖြစ် Non-Government ပဲဖြစ်ဖြစ် Civil Society တွေပဲဖြစ်ဖြစ်နော်နိုင်ငံရေးဟိုပါတီတွေပဲဖြစ်ဖြစ်အကုန်လုံးပါပြီးတော့လုပ်မှဖြစ်မယ်။အဲ့ဒါမှလည်းကျမတို့က community နော်ဒီ how to reach area တွေရော border area တွေမဟုတ်ဘူးမြန်မာပြည်တွင်းမှာပဲ how to reach ဖြစ်နေတဲ့နေရာတွေအများကြီးအဲ့နေရာတွေကိုကျမတို့ reach လုပ်နိုင်မယ်ဒီအဆင့်ကိုအရင်ဆုံးရောက်လာပြီးမှကျမတို့ဆက်ပြီးတော့သွားနိုင်မှာပေါ့နော်ဒါကိုလမ်းထွင်လိုက်တဲ့သဘောပေါ့နော်လမ်းထွင်လိုက်တဲ့အခါမှာအခုကတော့လမ်းလျှောက်တော့ပွင့်သွားတယ်လို့ကျမတို့မြင်ပါတယ
်ဒေါက်တာမြေမြညွန့်ကပဲဒီဆွေးနွေးပွဲကိုမြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်လေးမှာလုပ်ရတာနဲ့ဝါရှင်တန်မြို့တော်ကိုယူရတဲ့အကြောင်းရင်းကလည်းမြန်မာနိုင်ငံမှာဆေးမတိုးတော့တဲ့ငှက်ဖြားပိုးပြန့်လာနိုင်တဲ့အနေရရှိနေပြီးအချိန်မီအမြန်မဟန့်တားနိုင်ရင်အရင်အတွေ့အကြုံတွေအရလူတန်းပေါင်းများစွာအသက်ဆုံးရှုံးနိုင်တာနဲ့ဒီမတူတဲ့အဖွဲ့တွေအားလုံးတက်နိုင်ဖို့ဘယ်မရှိတဲ့ကြားနေနေရာတစ်ခုကိုယူရတာနဲ့မြန်မာအပြင်နိုင်ငံတကာမှာလည်းဒီသတင်းပြန့်သွားနိုင်ဖို့ဖြစ်တယ်လို့ဆိုပါရခင်ဗျာ